သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မတည်ငြိမ်တဲ့နိုင်ငံရေးအခြေအနေနဲ့ဖြတ်တန်းနေရတဲ့မြန်မာနိုင်ငံမှာပြီးခဲ့တဲ့တစ်လကြာအတွင်းတိုက်ပွဲတွေဆက်တိုက်ဖြစ်ပွားခဲ့ပါတယ်တိုက်ပွဲအများစုကတော့အကြမ်းဖက်စစ်အုပ်စုကိုခုခံတော်လှန်တိုက်ခိုက်ခဲ့တဲ့စစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေဖြစ်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီကတနိုင်ငံလုံးခုခံတော်လှန်စစ်ကိုစတင်မှုပြီးခဲ့တဲ့စက်တင်ဘာလ9ရက်မှာကြေညာလိုက်တာပါ။ဒီလိုကြေညာခြင်းနဲ့အတူအကြမ်းဖက်စစ်အုပ်စုကလည်းအရင်ကတည်းကတိုက်ပွဲတွေတောက်လျှောက်ဖြစ်ပွားနေတဲ့ကရင်နီပြည်နယ်မှာအင်အားအလုံးရင်းနဲ့စစ်ကြောင်းတွေထိုးစစ်ဆင်လာခဲ့ကြပါတယ်။တလာတာအကျွဲမှာစီရေးပြစ်မှတ်နိုင်ငံရေးပြစ်မှတ်နဲ့စီးပွားရေးပြစ်မှတ်စုစုပေါင်း953ခုကိုပြည်သူတွေရဲ့ခုခံတော်လှန်စစ်အဖြစ်ဆင်နွှဲခဲ့ကြောင်း NUG အစိုးရကလည်းမနေ့မနေ့ပိုင်းမှာထုတ်ပြန်ခဲ့ပါသေးတယ်။ဒီဒီကြေညာပြီးတဲ့နောက်မှာနေ့တိုင်းနီးပါးတိုက်ပွဲတွေဆင်နွှဲနေခဲ့ရတယ်လို့ကရင်နီအမျိုးသားကာကွယ်ရေးတပ်တာဝန်ရှိသူတူကပြောပါတယ်
။ဒီဒီခုပြည်သူတွေရဲ့နောက်မှာဆက်လက်နေကြပါခဲ့တဲ့အင်ဂျင်မာကစစ်တောင်းထူတဲ့ဒီသက်ကိုတန်းဖြစ်တယ်ဘယ်လိုအခုလည်းဒီစစ်တောင်းထူတာအရာဖြစ်နေတာသူတို့မပြီးသေးဘူးဆက်လက်နေတော့မှာပဲဗျာဆိုတော့ဒီတိုင်းလိုစစ်သားတွေဖြစ်နေတဲ့အခါအင်အားတွေဖြစ်နေတဲ့တပ်ဖက်ကဆိုတော့ဒါကတော့ကျွန်တော်ရဲ့အခြေအနေပါဗျာ PDF PDF ရဲ့ PNDF ရဲ့မတော်မကြီးဟိုတပ်ဖက်ရဖြစ်တဲ့ဖြည့်ရည်ရဲ့ဖြည့်ရည်နဲ့သူ့ PDF နဲ့ဒီ PNDF ကတော့ဒါအမြောက်ဆုံးဘုံတော့ဘယ်လိုလဲလို့ပေါ့လက်ဆောင်ရရရှိတယ
်ဒီဒီကြီးညာပြီးတလအကျွဲမှာကရင်နီပြည်လိုပဲမကွေးတိုင်းရောဒေသအကျွဲမှာလည်းပြည်သူတွေရဲ့ခုခံတော်လှန်စစ်အားကောင်းခဲ့ပါတယ်ကံကောချီလင်းလောင်းရှိကြောက်ထုစတဲ့ရောဒေသပြည်သူကာကွယ်ရေးတပ်တွေနဲ့ချင်း CDF တပ်တွေပေါင်းပြီးတိုက်ပွဲတွေဆင်နွှဲခဲ့ကြတာပါကြောက်ကြစစ်စင်ရီတွေနဲ့မိုင်းဆွဲတိုက်ခိုက်ခံရမှုတွေကြောင့်အထိနာခဲ့တဲ့အကြမ်းဖက်စစ်အုပ်စုဟာလက်ရှိအချိန်ထိရောဒေသမှာအင်အားအများပြားနဲ့စစ်စင်ရီတွေပြုလုပ်နေဆဲဖြစ်ပါတယ်။ကျေးရွာအတွင်ဝင်ရောက်မှုနောက်မှုတွေနေအိမ်တွေမီးရှို့ဖျက်ဆီးတာရွာသားတချို့ကိုဖမ်းဆီးတပြတ်တာတွေရှိနေတာကြောင့်ရောဒေသကကျေးရွာဆယ်ရွာလောက်ဟာစစ်ပေးရှောင်နေကြရတာပါ။တည်ယူပို့ဆောင်ရေးလမ်းကြောင်းအခက်အခဲတွေနဲ့စီရေးတင်းမာနေတဲ့အခြေအနေတွေမှာစစ်ပေးဆောင်ကာလအတွင်းစံမာရေးပြဿနာတွေစီးဝါနဲ့ရိတ်ခါပြက်လက်မှုတွေနဲ့ကြုံနေရတယ်လို့နေအိမ်မီးရှို့ဖျက်ဆီးခံလိုက်ရတဲ့ရောဒေသခံစစ်ပေးဆောင်တို့ကပြောပါတယ်
။ဟောဒီလေးချိန်မှာပြီးကြတော့စစ်ကောင်စီကလည်းအခုကျမတို့ရောက်နေတော့ဟောတုံးချိန်ဒီချိန်တော့ဟောဟိုဒီအဲ့ဒီဘလောက်မီးရှို့အတုံးငင်ရှို့သွားတယ်ဟောကျမဆိုရှင်ဟောနေအိမ်မီးမီးရှို့ခဲတော့ချိန်မရမယ်ဖြစ်နေတော့ဒီမှာတော့သူတို့ကဒီမှာတင်ပို့ဆောင်ရတယ်ဆိုတော့အများကြီးတွေ့ရတာပေါ့ဒီမှာဆက်ဆောင်စခန်းမှာဆိုရင်ဟိုတရားပြီးတူအောင်အမြင်ဖြားနေကြတာဆိုတော့အဲ့ဒီလောက်ရတာလည်းနေတယ်ဟိုအားဆက်ပြီးတော့မှလှုပ်ရှားတယ်ဒီဆုံးတယ်လေဒီကတော့စာတေးခါရီပြက်လက်မှုဖြစ်ကြတာပေါ့ဟိုဘယ်လိုမှလာကွာအဲ့လိုလေစာသမားတွေဟိုအဲ့လိုမျိုးသမားတွေကတော့သူကလည်းဟိုဘယ်လိုမှလာအလုပ်ရှိမှ
နိုင်ငံကိုအရေးပေါ်အခြေအနေကြေညာချက်ထုတ်ပြန်ပြီးချိန်ကစလို့အခုလ6ရက်အထိတက်လာကြအတွင်းအာနာသိန်းအချက်ဖက်စစ်ကောင်စီဘက်ကတည်ဆုံသူ1562ယောက်အထိရှိခဲ့တယ်လို့952ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ NUG ရဲ့တက်လာတာကာလအနှစ်ချုပ်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်မကြာခဏမိုင်းခွဲတိုက်ခိုက်ခံရမှုတွေကြောင့်လည်းအကြမ်းဖက်စစ်ကောင်စီတပ်တွေဟာလမ်းမှာတွေ့သည်မအင်စီကားတွေဆိုင်ကယ်တွေကိုဖမ်းဆီးယူဆောင်ပြီးတစားကန်အဖြစ်အသုံးပြုလာကြပါတယ်။ဒါကြောင့်စစ်ရေးတင်းမာနေတဲ့ဒေသကပြည်သူတွေနဲ့စစ်ဘေးရှောင်တွေအတွဲစားနပ်ရိက္ခာတွေတည်ယူပို့ဆောင်ရေးလမ်းကြောင်းမှာအခက်အခဲတွေရှိနေတာပါ။ကြအပြင်အကြမ်းဖက်စစ်ကောင်စီတပ်တွေဟာစစ်ကြောဆုပ်သွားတဲ့ကရင်နီကျေးရွာတွေမှာမိုင်းတွေထောင်ထားခဲ့လို့ရိတ်ခါပြန်ယူတဲ့စစ်ပီးဆောင်တွေတည်ကြတာခြေထောက်ပြတ်တဲ့အထိထိခိုက်ဒဏ်ရာရတာတွေဖြစ်ခဲ့ရပါတယ်။ဒီလိုအခက်အခဲတွေကြောင့်အရင်တိုက်ပွဲတွေအတွင်းစစ်ပီးဆောင်နေတဲ့ပြည်သူ8000ကျော်နဲ့ဒီဒီနောက်ပိုင်းတိုက်ပွဲတွေကြောင့်ရှောင်တင်းနေရတဲ့စစ်ရှောင်2000လောက်ရိတ်ခါအခက်အခဲတွေနဲ့ကြုံနေရတယ်လို့ကရင်နီလူအခွင့်အရေးအဖွဲ့ဒါရိုက်တာဦးပညာကပြောပါတယ်။
ဒီစလန့်ပြန်မှာကျွန်တော်ဒီစစ်တိုက်ပေါ့နော်ကျွန်တော်6မိုင်ဖက်ချမ်းကနေဒီမော့ဆိုမျိုးမြင့်နဲ့တုံးရောက်ပါအထူးဖြစ်ဒီမော့ဆိုရဲ့6မိုင်ရဲ့နောက်ဒီတုံးတာတို့စစ်စုလဲရုပ်ဖက်မှာပေါ့နော် တိုက်ပွဲကတော့လေမြစ်စင်ဖြစ်တယ်ဆိုဖြစ်သွားတာရှိတယ်အတိတ်ကပြည့်ရှိတဲ့အပြင်စစ်ကောင်စီကနေအများရန်လို့သူတို့စစ်ကြောင်းထိုးမဲ့နေရာမှာနဲ့သူတို့မသိနိုင်နေရာဆိုလူထုတွေပါပါနော်အဲဒါတို့မရှောင်ဝဲနဲ့ဖြစ်ခဲ့တာလေလည်းလည်းဒီပြစ်ခါတဲ့ရှေ့တော့ကြောင့်မို့ကျွန်တော်ဥပဒေတော်တော်များမီလန်သွားပါနော်ရက်ကော့ဖစ်ချမ်းမှာလည်းကျွန်တော်တို့ဒီရက်ကော့ကုန်းရံဖက်မှာလည်းအဲ့ဒီမီလန်ရှိအဲ့တော့ကျွန်တော်အခုချိန်ကြည့်ဆိုရင်ကျွန်တော်အဒီနဲ့အပြီးတော့မှာဒီခုနေ့နဲ့ဆက်ပြီးတော့အခုချိန်ကြည့်ဆိုရင်ကျွန်တော်ဒီကျန်တဲ့ကွေမှာထပ်ဖြစ်တဲ့စစ်ပွဲတွေကြောင့်အနည်းဆုံးကျွန်တော်လူတွေ2000ဝန်းကျင်လောက်ထပ်ပြီးတော့မှာအနေရဟိုစုခွာရတဲ့ပုံစံမျိုးပေါ့နော်တောက်တော်ပေါ့နော်အထီထပ်ပြီးတော့ဟိုချစ်ခင်ရှိနေတယ်နော်အခုတော့ဆိုကျွန်တော်ပူဆိုးလာပါတယ်ဖက်ပွဲတွေကလည်းပြင်းထန်လာတဲ့အချိန်မှာစစ်ကောင်စီကနေတိုက်ရင်အားအရာကိုကျွန်တော်ဖြေလာတော့ပဲတော်တော်တူလာတော့အခုတော့ဆိုရင်ကျွန်တော်ဒီ like ဒီ most လာမကြီးဆိုတောင်းလို့မရတဲ့အစားအသောက်ကြောင့်မို့ကျွန်တော်ဒီစစ်ပွဲချင်တဲ့ပတ်သက်တဲ့တယူတို့အရင်ဆိုအခုဆိုကျွန်တော်တို့ဒီကကောင်းမှုလောက်လို့မရတာကတပတ်တော်နဲ့ပန်နီပါတပတ်တော်ပေါ့နော်ဟောဝတ်ကျင်တော်မှဟိုရှိသွားတဲ့အတွက်ကြောင့်မို့သူအခုလည်းဒီလည်းစစ်ပွဲဆောင်နဲ့ထားဆိုဟိုထားရှောင်းလာရှိတယ်ဒီအခုဆိုဒီမြောက်ချင်းနာလေးမှာပေါ့နော်ဒီမော့ဆက်သူဆိုကြားလေးမှာစစ်ပွဲဆောင်လာရှိတယ်အဲ့ဒီသူတို့ကလူအတဲ့ကနဆနေကြီးခါခိခိစားနေစီဝါရီနာမျိုးကိုတဲ့ကအကလေးဒီအဝယ်ကူကကျွန်တော်အရန်ကိုခိခိထွားတာရှိတယ
်ဒီသေးကြညာပြီးတလားအတွင်းစက်တင်ဘာလ28ရက်ကနေအောက်တိုဘာလ4ရက်အထိပြိပခနဲ့တိုက်ပွဲပေါင်း184ကြိမ်ဖြစ်ပွားခဲ့ပါတယ်တိုက်ပွဲတွေမှာလည်းထိခိုက်ဆုံးရှုံးမှုများပြားနေတဲ့အကြံဖက်စစ်အုပ်စုဟာချင်းပြည်နယ်ကချင်ပြည်နယ်မကွေးတိုင်းစကိုင်းတိုင်းနဲ့မန္တလေးတိုင်းတွေကမြို့နယ်တချို့ကိုအင်တာနက်ဖြတ်တောက်မှုတွေနဲ့စစ်စင်ရေးတိုးမြင့်မှုတွေလှုပ်ဆောင်ခဲ့ပါတယ်ဒီလိုစစ်ရေးတိုးမြင့်မှုတွေကြောင့်ပြီးခဲ့တဲ့မေလကလေးကမင်းတက်မြို့ပေါ်ကနေရှောက်တိန်နေချရတဲ့စစ်ပေးရှောင်းတွေနဲ့ကြီးလက်ကပြည်သူတွေဟာရိတ်ခါနဲ့စေဝါတွေပြက်လက်ခဲ့ရပါတယ်ပြောင်းစံတွေစားနေကြရတယ်လို့အာဟာရပြက်လက်မှုတွေနဲ့ဆေးဝါးတွေမရှိတော့လို့ကလေးငယ်တွေအသက်ဆုံးရှုံးရတဲ့အထိဖြစ်နေတာပါဒီလိုအခက်အခဲတွေကိုနိုင်ငံတကာနဲ့ပြည်ရင်းအဖွဲ့အစည်းတွေကိုအကူအညီတွေတောင်းခံထားပေမယ့်အကြမ်းဖက်စစ်အုပ်စုကတော့အမြင့်တက်ပြည်သူတွေကိုတင်းကျပ်တဲ့ဖိနှိပ်ချုပ်ချယ်တာတွေနဲ့အခွင့်အရေးများစွာချိုးဖောက်လှုပ်ဆောင်နေစေပါမြို့ပေါ်မှာမနေရလို့တည်တည်ကာလအတွင်းမှာတင်းရှောင်လာတဲ့ပြည်သူတွေကိုပုံမှုစစ်ဆေးစောင့်ကြည့်မှုတွေရှိနေတယ်လို့မင်းတက်စစ်ပေးဆောင်တူကပြောပါတယ်
။ဒီမှာတော့အဲ့လိုတည်လာတဲ့အိတ်ပြားစာအကုန်ပြန်ရှာတယ်။ဘာတွေထည့်လာတယ်လဲ၊ဘာတွေပါတယ်လဲဆိုတာရှာတယ်။ပြီးမှပုံတင်ပြီးကြည့်ရပြီးဒါလို့ရှောင်လာလဲ။ဘာတွေညီကြလို့လဲဆိုတာအကုန်လုံးသူကအကုန်မထမ်းဆက်ဆက်အကုန်မင်းရပေါ့။ဒီမှာမင်းကလေးလည်းဒါတော့ဒီအစစ်အမြင်များခံရရတယ်ဒါပေမဲ့ဒီနေပိုင်းအောင်ကြာလေးတချို့ဆိုအလိုမတော်တဆတစ်ခုခုနဲ့တူမဂျက်တာတစ်ခုခုနဲ့တူတွေ့ပြီးဖုန်းထဲမှာဖြစ်ဖြစ်အလိုပစ္စည်းတစ်ခုခုပေါ့နော်အလိုမတင်တာတွေ့ရင်တို့ဖမ်းဆီးရရရှိရရှင်ကျမတို့ခုဆောင်နေနေရမှာဆိုနေလေစကားရတခါတလေမတ်တက်စစ်တေးဆောင်ဆိုပဲကတို့ကလိုက်စစ်တယ်တို့မတင်ကြရင်လာမေးရဲ့အဲစင်းနေတိုင်ရတယ်ဟောအလိုဖုန်းနေတိပါတချို့မတင်ကြရလို့ဆိုဒီလိုရှောင်းနေနေရမှာနော်ဖုန်းနေအလိုမတင်ကြရလို့ဆိုဖုန်းနေတိပါခုချိန်ထိတခြားမြို့ရောက်ပြီးအောင်မလိုက်စစ်တာရှိရ
ဒီဒီကာလအတွင်းမှာတနိုင်ငံလုံးခုခံတော်လှန်စစ်တွေအကြမ်းဖက်စစ်အုပ်စုကိုရရနီလန်တွေနဲ့တိုက်ခိုက်တွန်းလှန်နေတာတွေကြောင့်ပြည်သူတွေဟာအကြက်တွေနဲ့ပိုရင်ဆိုင်လာရပါတယ်ဒီလိုခက်ခဲကြက်တဲမှုတွေပြည်လည်နိုင်ဖို့အကျန်းဖက်စစ်အုပ်စုကိုအမြင့်ပြတ်တိုက်ထုတ်ချေမုန်းရေးဆိုတဲ့တခုရီးသောနီလန်ကိုသာပြည်သူတွေရွေးချယ်လာကြပါတယ်။အရေးပေါ်ကြီးညာလိုက်တဲ့ကာလအတွင်းမှာပြည်သူကာကွယ်ရေးတပ်တွေကိုပြည်သူတွေကယုံကြည်အားကိုးလာတာကြောင့်အဖွဲ့ဝင်အင်အားတွေလည်းတိတိတသာတိုးလာတယ်လို့မင်းကင်းပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တဦးကဆိုပါတယ်
။စကားစကားရေးဆက်ဆက်နေနေနိုင်တဲ့ချက်တိုင်းလုပ်တဲ့အတွက်ကျွန်တော်တို့ဒီလက်နက်ကိုင်လဲဆိုကျွန်တော်ရွေးချယ်ခဲ့ကြရတယ်ပေါ့။အဲဒီကတည်းကဒီအရေးပေါ်ချိန်ကြီးကာလကြီးလာပြီးတော့ခါကျဒီကျွန်တော်တို့အနေနဲ့ပြင်ဆင်မှုအားရလဲပူပေါင်းလာလို့ဒီတူတူကလည်းတော်တော်လေးအားတက်ကြရတွေ့ရတယ်ဗျ။အရင်အားတက်စာရင်တော့ဟိုကျွန်တော်တို့မှာကဒီမှာရှိတဲ့တစ်ခန်းလေးခိုင်းမှာကအကြီးအင်အားလူဝတ်လူငယ်အားရလဲရမ်းများလာတယ်ဒီတူတွေကလည်းဒီမှာဒီ PDF တွေတဲ့ဝင်လာတယ်တအားများလာတယ်ဘုန်းတော်အဲဒီကျွန်တော်တို့မှာအကေကေအနေနဲ့ဒီရိတ်ခပိုင်းအကေကေတော့မရှိကြဒီလက်နက်ပိုင်းဆိုင်ရာအကေကေဒီ NG နဲ့ချိတ်ဆက်လို့မရတဲ့အကေကေတွေတော့အများကြီးရှိပါအဓိကတော့လိုချင်တာကတော့ဒီမောင်းမြန်လက်နက်ပေါ့အဓိကအဲ့ဒါပဲ လုပ်ကြရပါတယ်ကျန်တာတွေကတော့ကျွန်တော်တို့အနေနဲ့အတက်နိုင်တဲ့များအခုအခက်အခဲလေးကိုဒေတာပြန်ပြီးဒီနဲ့ဒီပူးပေါင်းပြီးဖြေရှင်းတာမျိုးလည်းရှိပါတယ်ဗျာ
တိုက်ပွဲတွေနဲ့ပဋိပက္ခတွေအကြားအင်တာနက်ဖုန်းလိုင်းတွေအပါအဝင်ဆက်သွယ်ပို့ဆောင်ရေးလမ်းကြောင်းတွေဖြတ်တောက်ထားတဲ့အချိန်တွေမှာခုခံတော်လှန်စစ်ဆင်နွှဲနေတဲ့ပြည်သူကာကွယ်ရေးတပ်ဖွဲ့တိုင်းလိုလိုအခက်အခဲတွေနဲ့ကြုံတွေ့နေကြရတာပါစစ်အာဏာရှင်စနစ်ကိုအပိသက်ချုပ်နှိမ့်နိုင်ဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့ဟာနိုင်ငံအတွက်အရေးကြီးတဲ့ပန်းနိုင်တစ်ခုဖြစ်လို့နေပါတယ်ဒီပန်းနိုင်ကိုရောက်ရှိရေးမှာလဲဥဆောင်သူအဖွဲ့တွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတိုင်းရင်းသားအစုအဖွဲ့တွေနဲ့ပြည်သူတွေပူးပေါင်းပါဝင်မှုမှာညီညွတ်ဖို့ဟာအရေးပါတဲ့လိုအပ်ချက်တစ်ခုအဖြစ်ရှိနေစေပါဒီသတင်းဆောင်မကိုတန်လင်းခက်ခပေးဖို့ခြားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါSBS မြန်မာပိုင်း Facebook ကို like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ်။ SBS Bemis ကို Facebook မှာ share ချနိုင်ပါတယ်ရှင
်။ Damyo Trin Sauma Rigo ko na sin lo wa la Apple Podcast Google Podcast Spotify to move သင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ